မင်္ဂလာညနေခင်းမှာတော်တာရှင်များရှင်2018ခုနှစ်ဒီဇင်ဘာလ18ရက်တင်းလာနေညနေခင်းဖီယိုရီစီစဉ်တွေကိုမိတ်ခင်ပြောင်စုမျိုးတော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25လို့ကနေတည်းထုံးလင်းပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းအတွက်စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျွန်မကတော့ဆုမြတ်မမရှင်အာဖဂန်နစ္စတန်နိုင်ငံစစ်ပွဲအဆုံးသတ်နိုင်ရေးအတွက်အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေအာရဗ်စော်ဝါများပြည်ထောင်စု UAE မှာဒီကနေ့စတင်ဆွေးနွေးကြပါတယ်ပြင်သစ်နိုင်ငံ Strasbourg မြို့ Christmas Day ပြစ်ခတ်ခံရမှုမှာဒဏ်ရာရထားသူနောက်တစ်ယောက်သေဆုံးသွားတဲ့အတွက်စစ်စုပေါင်းသေဆုံးသူ9ယောက်ဖြစ်သွားပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်တော်တော်ရှင်တွေဒီနေ့နားဆင်ရမယ့်ဒီမှာတော့ငင်းကြင်းလုပ်ငန်းစဉ်မှာပါဝင်ဖို့သဘောတူထားပြီးဖြစ်ပေမဲ့လည်းရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါသေးတယ်
ယောသားရောကူရောအဲ့ဒီကမှယောသားရောမရှိတော့ဖြစ်နေပြီကွာဘလုံးကပြင်းမလာလို့ပြောနေကြပြီစိုက်ပြီးဖြစ်ပြီ
းကျောင်းနဲ့ပတ်သက်ပြီးအပြည့်စုံကိုမကြခင်မှနားဆင်ကြမှာပါဒါအပြင်ထိုင်းမြန်မာလာအိုသုံးနိုင်ငံနဲ့နမိတ်ထိဆက်နေတဲ့ရွှေတရီကန်ဒီတာမှာငွေစည်းဝါနှိမ်နှင်းဖို့အတွက်မြန်မာနိုင်ငံဘက်ကတပ်ဖွဲ့ဝင်အင်အား300ကိုလွှတ်လိုက်တဲ့တဲ့ရင်ပြင်အမေရိကန်လွှတ်တော်မှာ2018တနှစ်တာအတွင်းအခြေအနေတွေစရတွေကိုလည်းဒီညနေမှနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲအောင်တဲ့တဲ့နေကိုမက်ဆွမြတ်မွန်နဲ့ကိုရနိုင်တို့ကကြီးညာပေးပါလိမ့်မယ်ရှင်
အာဖဂန်နစ္စတန်နိုင်ငံစစ်ပွဲအဆုံးသတ်နိုင်ရေးအတွက်ပါကစ္စတန်နိုင်ငံရဲ့စီစဉ်ပေးမှုနဲ့အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေကြားမှာဒီအာရဗ်စော်ဝါများပြည်ထောင်စု UAE မှာဒီကနေ့စတင်ဆွေးနွေးကြပါတယ်စစ်တမ်းခံနေရတဲ့အိမ်နီးချင်းအာဖဂန်နစ္စတန်နိုင်ငံမှာငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးအတွက်ပါကစ္စတန်အစိုးရကနိုင်ငံတကာအတိုင်းဝိုင်းနဲ့အတူစူးစမ်းကူညီပေးဖို့ကတိပြုတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူမိုဟာမက်ဖိုင်ဇာကထပ်ပြီးတော့အာမခံခဲ့ပါတယ်အဘူဒါဘီမြို့မှာကျင်းပတဲ့ညီနိုင်ဆွေးနွေးပွဲမှာအာဖဂန်ပြည်နယ်တင်းမြေဆိုင်ရာအထူးတန်တမန်ဇာမေခါလီဇတ်ကအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တယ်လို့ပါကစ္စတန်ထိတ်တန့်တာဝန်ရှိသူတစ်ယောက်က VOA ကိုအတည်ပြုပြောပါရယ်တာလီဘန်တွေငြိမ်းချမ်းရေးစပွဲစီရောက်လာအောင်ပါကစ္စတန်ကကူညီပေးဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကပါကစ္စတန်ဝန်ကြီးချုပ်အီမရာခမ်စီကိုဒီလအစောပိုင်းတုန်းကစာရေးသားတောင်းဆိုခဲ့ပြီးတဲ့နောက်မှာအခုလိုမျိုးဆွေးနွေးပွဲဖြစ်လာတာပါVOA ကိုတာလီဘန်အဖွဲ့ပေးပို့တဲ့ကြေညာချက်မှာနိုင်ငံရေးဆိုင်ရာညှိနှိုင်းရေးမှုတွေဆွေးနွေးပွဲတက်ရောက်မယ်ဆိုတာကိုတာလီဘန်အဖွဲ့ပြောခွင့်ရသူကအတည်ပြုသလို UAE ပါကစ္စတန်နဲ့ဆာဒီအာရေဗျနိုင်ငံတွေကကိုယ်စားလှယ်တွေလည်းဆွေးနွေးပွဲတက်ရောက်လိမ့်မယ်လို့ပြောထားပါတယ်အခုဆွေးနွေးပွဲကနေပြီးတော့ဒီအာဖဂန်စစ်ပွဲအဆုံးသတ်နိုင်ရေးနိုင်ငံရေးသဘောတူညီမှုတွေရရှိနိုင်အောင်ကြိုးစားမယ်လို့မျှော်လင့်ရပါတယ်
ပြည်ထောင်နိုင်ငံ Strasbourg မြို့က Christmas Day တခုမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်တည်ဆုံသွားတဲ့သူအရေအတွက်ဟာအခုဆိုရင်9ယောက်မြောက်ရှိသွားပါပြီ။တနင်္ဂနွေနေ့ကပြည်သမားမြောက်တည်ဆုံသွားတဲ့သူတွေသူဟာပိုလန်နိုင်ငံသားဖြစ်တယ်လို့ပြည်သူအနာပိုင်ကပြောပါတယ်။တည်ဆုံသွားသူဟာ Katowice မြို့ကအသက်36နှစ်အရွယ် Bartu Pedro Orant Niewski ဖြစ်တယ်လို့သူ့နဲ့ညီကိုတော်ဆက်သူက Facebook ကနေပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းတည်ဆုံသွားသူတွေကိုအောက်မေ့တဲ့ဂုံပြုခန်းနာကိုတော့အဲ့ဒီ Christmas ပွဲစဉ်နောက်က Cleaver ရင်းပြင်မြောင်းဟာတနင်္ဂနွေနေ့ကပြုလုပ်ခဲ့ပါတယ်။ဒီခန်းနာကိုတော့လူ1000လောက်တက်ရောက်ခဲ့ကြပြီးပုံမှန်လုံရိုးလုံနေလုံစင်အတိုင်း10မိနစ်ခန့်ငြိမ်သက်တာအစား or hit ဆူညာတာနေပြုလုပ်ပြီးတော့ထိခိုက်တည်ဆုံသွားသူတွေနဲ့တစ်ထက်တည်းရှိတယ်ဆိုတာကိုပြသခဲ့ပါတယ်။မြို့ကန်တူကတော့ဒီတိုင်းဘက်ကအလွန်စိတ်မချမ်းသာစရာကောင်းတာကြောင့်သူတို့အနေနဲ့အလွယ်အတူတကွလာရောက်စုဝေးပြီးတော့ဒီကိစ္စကိုလည်းပြန်ပြီးတော့ဆင်ခြင်သုံးသပ်ဖို့လိုတယ်လို့ပြောလိုက်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့က Strasbourg မြို့ကနာမည်ကြီး Christmas Day ကို Sheriff Jacket ဆိုတဲ့သူကပြစ်ခတ်တိုက်ခိုက်ခဲ့တာကြောင့်နောက်ထပ်၄ဦးပါဝင်၁၁ယောက်ဒဏ်ရာရခဲ့တာဖြစ်ပါတယ်ခင်ဗျာ။
တရင်တော်ဂျမကရှိုဂျီကိုတပ်ဖြတ်မှုအတွက်ဆာဒီအိမ်ရှိမင်းသားမှာအပြစ်ရှိတယ်ဆိုတဲ့အမေရိကန်အထက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုဆာဒီအာရေဗျအစိုးရကပယ်ချတုံ့ပြန်လိုက်ပါတယ်။ယေမန်နိုင်ငံပြည်တွင်းစစ်မှာဆာဒီအာရေဗျဥဆောင်ပြီးတော့စစ်ရေးနဲ့ဝင်ရောက်ဖြည့်ရှင်းနေမှုအမေရိကန်ပါရာကိုဆုံးသတ်ရေးအတွက်ကိုလည်းအမေရိကန်အထက်လွှတ်တော်ကပြီးခဲ့တဲ့ကြာသပတေးနေ့ကဆုံးဖြတ်ခဲ့ပါတယ်။အခြေအမြစ်မရှိတဲ့ဆွဆွဲချက်တွေအပေါ်အခြေခံတဲ့အမေရိကန်အထက်လွှတ်တော်ရဲ့ရည်တည်ချက်ကိုဆာဒီအာရေဗျကအပြစ်တင်ပယ်ချတယ်လို့နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါ။ယေမန်အပေါ်လေကြောင်းတိုက်ခိုက်မှုတွေမှာအမေရိကန်ပါဝင်နေမှုအဆုံးသတ်ရေးကိုလွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတဲ့။သတင်းကြောင့်ဂရှိုဂျီအသက်ခံရမှုအတွက်ဆာဒီအိမ်ရှိမင်းသားမိုဟာမက်ဘင်ဆာမန်မှာတာဝန်ရှိတယ်လို့လည်းဆုံးဖြတ်ချက်မှာအဖော်ပြအပြစ်တင်ပါတယ်။ဆာဒီအစိုးရကတော့သူတို့ခေါင်းဆောင်အပေါ်မလေးမဆလုပ်ရက်ကိုတီးခတ်မှာမဟုတ်ဘူးလို့သတိပေးပါတယ်။အမေရိကန်နဲ့ဆာဒီနိုင်ငံကြားဆက်ဆံရေးစိတ်ဝမ်းကွဲအောင်အမေရိကန်အထက်လွှတ်တော်ကမှားယွင်းတဲ့အချက်တွေပေးနေတယ်လို့ဆာဒီနိုင်ငံသားရေးဌာနကဆိုပါတယ်။
တရုတ်နိုင်ငံမှာဖမ်းဆီးထိန်းသိမ်းခံထားတဲ့ဒုတိယမြောက်ကနေဒါနိုင်ငံသားနဲ့ကနေဒါသံအမတ်ကိုတွဲခွင့်ပေးခဲ့တယ်လို့ကနေဒါနိုင်ငံသားရေးဝန်ကြီးဌာနကပြောကြားလိုက်ပါတယ်။သူကဘာကြောင့်ဖမ်းဆီးထိန်းသိမ်းထားလဲဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။တရုတ်နိုင်ငံဆိုင်ရာကနေဒါသံအမတ်ဂျွန်မက်ကလမ်ဟာကနေဒါစီးပွားရေးလုပ်ငန်းရဲ့အမှုဆောင်ရာရှိဖြစ်တဲ့မိုက်ကယ်စပေဗာနဲ့တနင်္ဂနွေနေ့ကတွေ့ဆုံခဲ့ပါတယ်။အဲ့ဒီမတိုင်ခင်နေ့ကတော့သူဟာတရုတ်နိုင်ငံကပထမဖမ်းဆီးထားတဲ့ကနေဒါသံတမန်ဟောင်းမိုက်ကယ်ကော့ဘရစ်နဲ့တွေ့ဆုံခဲ့တာပါ။ဖန်စီထိန်းသိမ်းခံထားတဲ့အဲ့ဒီကနေဒါနိုင်ငံသားနှစ်ယောက်ရဲ့ရာသီနဲ့အခွင့်အရေးကိုတော့အပြည့်အဝအကာအကွယ်ပေးထားတယ်လို့တရုတ်နိုင်ငံဘက်ကကြေညာပေးပါတယ်။ကနေဒါရဲတပ်ဖွဲ့ကတရုတ်တယ်လီဖုန်းကုမ္ပဏီမှုဆောင်မန်ဝန်ဇိုးကိုအခုလအစောပိုင်းကဗန်ကူးဗားမြို့မှာအမေရိကန်ဖမ်းဝရမ်းနဲ့ဖန်စီထိန်းသိမ်းလိုက်ပြီးတဲ့နောက်တရုတ်နိုင်ငံဘက်ကလည်းသူတို့နှစ်ဦးကိုဖမ်းဆီးခဲ့တာဖြစ်ပါတယ်။မန်ဝန်ဇိုးကိုတော့အခုခါမှာအာမခံပေးထားပြီးတော့သူ့အိမ်မှာနေကြေကျုပ်ချထားပြီးအမေရိကန်ကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုတဲ့စွဲချက်နဲ့အမေရိကန်နိုင်ငံကိုလွှဲပြောင်းပေးမပေးဆိုတာကိုတရားရုံးကဆုံးဖြတ်သွားမှာဖြစ်ပါတယ်။သူမကိုဖမ်းဆီးတာဟာနိုင်ငံရေးရလှုပ်ဆောင်တာမဟုတ်ပဲတရားဥပဒေရေးရကိစ္စနဲ့အမေရိကန်နဲ့သူတို့ကြားမှာရှိတဲ့စာချုပ်အတိုင်းဆောင်ရွက်ရတဲ့ကိစ္စဖြစ်တယ်လို့ပြောပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ညနေနဲ့ညနေပိုင်းတွေနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားကဏ္ဍဆောင်မှာပူးပေါင်းဆောင်ရွက်သွားမယ်လို့တရုတ်နိုင်ငံသား၏ဝန်ကြီးဝန်ကြီးကကတိပြုပြောကြားခဲ့ပါတယ်။လာအိုနိုင်ငံမှာကျင်းပတဲ့လန်ကန်မဲခေါင်ပူးပေါင်းဆောင်ရွက်ရေးအစည်းအဝေးမှာဝန်ကြီးဝန်ကြီးနဲ့မြန်မာနိုင်ငံပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်မှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်တို့တနင်္ဂနွေနေ့ကတွေ့ဆုံပြီးတော့အခုလိုကတိပေးခဲ့တာပါ။တနိုင်ငံကြားဆက်ဆံရေးပိုမိုခိုင်မာစေရေးနဲ့ကဏ္ဍဆောင်မှာပူးပေါင်းဆောင်ရွက်ရေးတို့အတွက်ဝန်ကြီးနှစ်ယောက်ကတိပြုခဲ့ကြပါတယ်။တရုတ်မြန်မာစီးပွားရေးဇင်းကြံတည်ဆောက်နိုင်ရေးနဲ့နိုင်ငံကြားလက်မှတ်ထိုးထားတဲ့နားလည်မှုစာချုပ်လွှာတွေထဲကအစီအစဉ်တွေအတိုင်းလက်တွေ့အကောင့်ထဲပေါ်သွားနိုင်ဖို့ကိုနှစ်ဖက်လုံးကအားထုတ်ဆောင်ရွက်သွားတဲ့လို့တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်တဲ့ဝန်ကြီးကပြောကြားခဲ့ပါတယ်။တရုတ်နိုင်ငံဟာယူနန်ပြည်နယ်ကတဆင့်မြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်မဲ့လေးနိုင်ငံစီးပွားရေးဇင်းကြံတည်ထောင်ဖို့ကြိုးစားနေပါတယ်။ဒါပေမဲ့လည်းလေးလာရဲ့အစီရင်ခံစာတွေတင်သွင်းပြီးတော့အပြန်အလှန်ဆွေးနွေးတဲ့အဆင့်မှသာရှိပါသေးတယ်။နိုဗ ెంబ ာလတုန်းကတော့ရခိုင်ပြည်နယ်ကြောက်ဖြူရေးနဲ့စိတ်ကန်စီမံကိန်းတည်ဆောက်ရေးမူပေါင်းသဘောတူညီချက်တွေကိုမြန်မာနဲ့တရုတ်ကြားလက်မှတ်ရေးထိုးခဲ့တဲ့အတွက်စီးပွားရေးဇင်းကြံတည်ဆောက်မှုမှာအရေးကြီးတဲ့ခြေလှမ်းတစ်ခုအဖြစ်နဲ့လေးလာသူတွေကသုံးသပ်နေကြပါတယ်။
ဗီယက်နမ်နဲ့တရုတ်နိုင်ငံကြားသမိုင်းနဲ့ချီနိုင်ငံရေးပြဿနာတွေရှိခဲ့ပေမဲ့လည်းတရုတ်နိုင်ငံကယင်းနီးမြုံနှံကျင်းသူတွေကိုဗီယက်နမ်နိုင်ငံမှာလာရောက်ယင်းနီးမြုံနှံဖို့ဗီယက်နမ်နိုင်ငံဘက်ကဖိတ်ခေါ်လာနေပါတယ်။ဒီထဲမှာအင်ချမ်းမြေလုပ်ငန်းတွေကနေဆက်ယုံကုန်ထုတ်လုပ်မှုတွေအထိပောင်းတာဖြစ်ပါတယ်။တရုတ်ယင်းနီးမြုံနှံသူတွေကလည်းဟိုချီမင်းမြို့ကစီးပွားရေးချက်ချာကြတဲ့နေရာမှာအိမ်တွေဝယ်လာနေကြပြီးတော့လာမယ့်နှစ်ကစတင်ပြီးတော့အထူးစီးပွားရေးဇုံ၃ခုမှာ69နှစ်အထိမြေ9ရန်းခွင့်တွေလည်းရလာနိုင်ပွဲရှိပါတယ်။အဲ့ဒီအထူးစီးပွားရေးဇုံဖွင့်လှစ်ဖို့အတွက်ဥရကျန်းကတော့လာမယ့်2019နှစ်စန်းပိုင်းလောက်မှာလွှတ်တော်ကိုတင်သွင်းသွားဖို့ရှိပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့လူထုကကန့်ကွက်ခဲ့တာကြောင့်အခုနှစ်အတွင်းမှာတော့နှစ်ကြိမ်တိုင်ပြတ်ခဲ့ပါသေးတယ်။အမေရိကန်ကကုန်သွယ်ခွင့်တွေတိုးမြှင့်လိုက်တဲ့အတွက်ကြောင့်တရုတ်နိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာဖိအားတွေတိုးလာနေတဲ့အတွက်တချို့လုပ်ငန်းတွေလည်းဗီယက်နမ်နိုင်ငံမှာယင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့တွန်းပို့ပေးသလိုဖြစ်နေပါတယ်။ဒါပြင်တရုတ်နိုင်ငံရဲ့ကမ္ဘာလမ်းစီမံကိန်းကလည်းဥရောပနဲ့အာရှတစ်ခွင်မှာအခြေခံအဆောက်အအုံတွေအတွက်ထောက်ပံ့နေတဲ့တခြားအကူအညီတွေကိုပေးမှာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံသားအတော်များများကတော့တရုတ်နိုင်ငံပေါ်မှာနိုင်ငံရေးအဆိုးရိမ်မှုတွေရှိပေမဲ့လည်းသူတို့နိုင်ငံရဲ့ပြည်တွင်းစီးပွားရေးကိုအထောက်အကူဖြစ်မယ်ဆိုရင်တော့တရုတ်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုတွေကိုလက်ခံသွားမှာဖြစ်တယ်လို့ဟိုချီမင်းတက္ကသိုလ်ကပညာရှင်တဦးကပြောပါတယ်ခင်ဗျာ။
မလေးရှားအစိုးရပိုင်း WMDB ယင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးရဲ့ငွေကြေးမတမာမှုစုံစမ်းစစ်ဆေးမှုတွေနဲ့ဆက်ဆက်ပြီးတော့အမေရိကန်ယင်းနှီးမြှုပ်နှံမှုနဲ့ဗန်နာရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Goldman Sachs ကုမ္ပဏီနဲ့ကုမ္ပဏီဝန်ထမ်းဟောင်းနှစ်ယောက်ကိုမလေးရှားအစိုးရကတရားစွဲလိုက်ပါတယ်။ငွေမဲခဝါချမှုအာခရီလိုက်စားမှုတို့နဲ့ WMDB ဝန်ထမ်းဟောင်း Jasmine Lu Aiswan နဲ့ဗန်နာရေးမှုဟောင်းလိုတိတ်ဂျိုတို့ကိုလည်းတရားစွဲလိုက်ပါတယ်။WMDB ရဲ့ငွေစုစာချုပ်ဒေါ်လာ 6.5 ဘီလီယံဘိုးကို Goldman Sachs ကိုရောင်းအောင်လို့ Jasmine Lui Swan နဲ့ Lloyd Tejo တို့နှစ်ယောက်က Goldman Sachs ဝန်ထမ်း Tim Lesner နဲ့ဒီ Roger Inchonghua တို့ ਨੇ ပေါင်းပြီးတော့မှမလေးရှားတောင်ပိုင်းရှိသူတွေကိုလက်ထိုးခဲ့တယ်လို့အစိုးရရှေ့နေချုပ်ယုံကပြောပါတယ်။ငွေစုစာချုပ်တွေအရောင်းဝယ်လုပ်တဲ့အတွက် Goldman Sachs ကဒီဝန်ဆောင်ကဒေါ်လာတန်600ရရှိခဲ့ပြီးတော့ဒါဟာဈေးကွက်ထဲကပုံမှန်နှုန်းထက်အစားပေါင်းများစွာပိုများနေတယ်လို့ရှေ့နေချုပ်ကပြောပါတယ်။အခုလိုမျိုးငွေစုစာချုပ်တွေအရောင်းဝယ်ကနေပြီးတော့မမှန်မကန်အကျိုးအမြတ်တွေရခဲ့တဲ့အပြင် Goldman Sachs ဝန်ထမ်းတွေဟာပမာဏများတဲ့ bonus စုကြွေးတွေရခဲ့တယ်လို့ယာတုအခွင့်အလမ်းတွေလည်းရခဲ့ကြတယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ Tim Lesner နဲ့ Roger Inchonghua တို့နှစ်ယောက်ကို American တရားရေးဌာနကအလားတူအမှုတွေနဲ့ November လတုန်းကတရားစွဲခဲ့ပါတယ်။
သမ္မတ Trump အစိုးရနဲ့လွတ်တော်ကြာဗနာရေးအသုံးစရိတ်သဘောတူညီချက်မရဘူးဆိုရင်လာမယ့်တောက်ချာနေ့ညတကောင်မှာ American အစိုးရလက်ပတ်နေတဲ့လုပ်ငန်းအားလုံးရဲ့လေးပုံတစ်ပုံရပ်ဆိုင်းသွားနိုင်ခြင်းရှိနေပါတယ်။ညှိနှိုင်းနေတဲ့အသုံးစရိတ်ကိစ္စတွေထဲမှာသမ္မတ Trump အစိုးပြုထားတဲ့တရားမဝင်ဝင်ရောက်လာသူတွေကိုဟန်တားရေး American နဲ့ Mexico နယ်ကြားတိုင်းကာဖို့အတွက်ငွေကြေးသုံးစွဲဖို့လည်းပါဝင်နေပါတယ်။အစိုးရရဲ့အသုံးစရိတ်လေးပုံသုံးပုံကိုလာမယ့် September လအထိသဘောတူထားပြီးဖြစ်ပါတယ်။ဒါမဲ့လည်းအတိမပြုရသေးတဲ့အထက်မှာ2019ခုနှစ်အတွက်မိမိလုံခြုံရေးဌာနကိုအသုံးစရိတ်ချထားရင်းနဲ့2016ရွေးကောက်ပွဲကာလသမ္မတ Trump ကတိပေးခဲ့တဲ့ Mexico နယ်ကြားနဲ့ဒိုင်းကာရေးအတွက်အသုံးစရိတ်ကိစ္စတွေလည်းပါဝင်ပါတယ်။ဥရောပ Champions League ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေဒီကနေ့ပဲမဲနိုင်လိုက်ပါပြီ။အင်္ဂလန်က Manchester United အသင်းကတော့ပြင်သစ်က Paris Saint-Germain နဲ့တွေ့မှာဖြစ်ပြီးတော့ Liverpool အသင်းကတော့ Germany ကနာမည်ကြီးပိုင် Munich နဲ့တွေ့မှာဖြစ်ပါတယ်ခင်ဗျာ။ Direct from Washington The
Voice of America မဆူမြမုန်နဲ့ကိုရနိုင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်သနက်ကိုင်အဖွဲ့ AA နဲ့မြမတက်မတော်ချာစစ်ပွဲတွေဆက်ပြီးတော့ဖြစ်နေတဲ့သတင်းကိုတင်ဆက်ပေးကြပါတယ်ဒင်းကျင်းလုံငန်းစင်မှာပါဝင်ဖို့သဘောတူထားပြီးဖြစ်ပေမဲ့လည်းရခိုင်သနက်ကိုင်အဖွဲ့ AA နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲတွေဆက်ဖြစ်နေစေဖြစ်ပါတယ်။တိုက်ပွဲတွေအတွင်းမှာထိခိုက်ကြဆုံးတာတွေရှိတယ်ဆိုပြီးတော့ဒေသခံလွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။တိုက်ပွဲတွေကနေပြီးတော့ဘေးလွတ်ရာကိုထွက်ပြေးနေရတဲ့ဒုက္ခသည်တွေကလည်းဒေသခံတွေကလည်းကိုနေရက်ကိုပြတ်မပြတ်နိုင်သေးပဲအခက်ခဲတွေနဲ့တွေ့နေရပါတယ်။ထိုင်းချေဆိုင် view မြန်မာပိုင်းသတင်းတော့နိုင်ကွင်းကတင်ပြပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါလူဝင်ပါလကုန်ပိုင်းကစပြီးတနင်္ဂနွေနေ့အထိရခိုင်ပြည်နယ်ဘူတီတောင်ရသိတောင်ပုံနေကျွန်းမြို့နယ်တွေဘက်မှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားလာနေတာပါဒီဇင်ဘာ15ရက်နေ့နဲ့16ရက်နေ့တို့မှာပုံနေကျွန်းမြို့နယ်နဲ့ရသိတောင်မြို့နယ်ဘက်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတော့ရခိုင်တပ်မတော်ပြန်ကြားရေးရာရှိခိုင်တုခကအခုလိုပြောပါတယ
်တိုက်ပွဲဖြစ်နေတဲ့နေရာတွေကတော့ဒီဇင်ဘာလ16ရက်နေ့မှာရသိတောင်မြို့နယ်အဲ့ဒီတောင်ကြားကျေးရွာနဲ့ချင်းဆွေးကျေးရွာကြားမှာတိုက်ပွဲဖြစ်တယ်ကဒီမှာလက်ဆောင်ရနေမှာပဲဒုံသားကျောင်းမြို့နယ်မောင်နှမကြီးရနဲ့ကျန်းတော်ရကြီးရကျမ်းမလေးပဲတိုက်ပွဲဖြစ်တယ်။ဒီဇင်ဘာလ15ရက်နေ့မှာနောက်ဒုံသားကျောင်းမြို့နယ်ခမောင်းရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့တယ်ကြ။အဲ့ဒီမှာတိုက်ပွဲကဆိုပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်။ဗမာသမ္မတကတည်းကနေပြီးတော့မှနော်ဒီလိုထိုးစစ်ခံရတဲ့စိတ်ဓာတ်မျိုးလို့တိုက်ပွဲကဖြစ်ပြီးတော့ဖြစ်လာတာ
။မြန်မာသမ္မတဘက်ကစစ်ရင်အားတွေထပ်မံဖြစ်တင်းလာစေခြင်းတွေကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားမယ့်အခြေအနေရှိနေတယ်လို့သူကဆိုပါတယ်။တနင်္ဂနွေနေ့ကရရစ်တောင်မြို့နယ်ကြောက်စန်းနဲ့သီဆွဲကျေးရွာနီးတပ်မတော်ပိုင်ကားတစ်စီးကိုရခိုင်တပ်မတော်ဘက်ကဘုံခွဲတိုက်ခိုက်ခဲ့တယ်လို့ပြည်내လှုပ်တော်ကိုယ်စားလှယ်ဦးတန်းနိုင်ကပြောပါတယ
်။တပ်မတော်စမားစစ်ကြောင်းကိုအေးလာနေပြီးတော့သူမိုက်တော်ပြီးတော့ခွေပလိုက်တာ။အဲဒီကတပ်မတော်ကတော့ဗျာသီဆွဲရောင်းတော့မဟုတ်ဘူး။ချင်းကျန်မှုအခြေအနေကတော့ကျွန်တော်တို့ဒီကလောက်ဆိုရင်ငါတော့ဗျာငါ38ကတရားငါ36ကနှစ်ယောက်ပြည်တာပေါ့နော်။တယ်လေဒီရတော့တင်ရရလေပြောလေတင်ရရတာကိုရောက်တော့တစီလောက်အေးရလို့သုံးရောက်ပြီကျွန်တော်ရေစစ်တော်မှာဒီတစ်ခါပဲကြောက်ဦးတယ်
တိုက်ပွဲဖြစ်ပွားမှုဖြစ်စဉ်အသေးစိတ်ကိုသိရှိဖို့အတွက်ကြောက်တန်းရဲစခန်းကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေကြားခဲ့ခြင်းမရှိခဲ့ပါဘူးဒါပေမဲ့ကြောက်တန်းဒေသခံတွေကတော့သမတော်ဇေဝေကလက်နက်ကြီးထိမှန်ပြီးသမတော်သားတွေပါဝင်သမီးသားစုတွေထိခိုက်တန်ရာရတယ်ဆိုတာပြောဆိုခဲ့ပါတယ်ဒီဇင်ဘာ16ရက်နေ့မှာပုံလူကျွန်းမြို့နယ်မောင်နှမကျေးရွာနဲ့ကျွန်းသာယာကျေးရွာကျမ်းမှာတိုက်ပွဲဖြစ်ပွားနေတဲ့အချိန်တွေကိုတော့ပုံလူကျွန်းမြို့နယ်ပိုးရှိပြင်မဟာမိတ်လူမှုကူညီမှုအစင်းကဦးငယ်မောင်ဦးကခုလိုပြောပါတယ
်တိုက်ပွဲဖြစ်ပြီးမောင်နှမထမလို့ပြောတာပဲ။ဟောမြမတက်မတော်နဲ့ခိုင်တက်မတော်ဖြစ်တာလို့ပြောရတာပဲ။ရောတော့လည်းခုတော့အဲ့ဒီဘက်မှာရောတော့လည်းမရှိတလောက်ဖြစ်နေပြီကွာ။ဘလုံးကပင်မနာကိုပြောနေကြပြီ
။ဒီဇင်ဘာလ10ရက်နေ့ကစပြီးပုံလူကျွန်းမြို့နယ်တွင်တိုက်ပွဲတွေကြောင့်ဖောက်ဝတ်ချောင်းနှစ်တွေးမောင်နှမကျေးရွာသား300ကျော်ဟာအထက်တင်ပုံတန်းကြေးရွာကိုသိမ်းရှောင်နေရတာဖြစ်ပြီးလက်ရှိကြုံတွေ့နေရတဲ့အခက်အခဲကိုတော့ဥငယ်ဥမောင်ကအခုလိုဆက်ပြောပါတယ
်လို့လို့ရှိရင်ခပ်ပြောရဆောက်တည်ဖြစ်တဲ့ကြောင့်အနည်းချေတွေမရှိဘူးကြောင်းတတ်တဲ့ရေလက်ပါတော့အခုသူကြောင်းမတဲဘူး
ကျွန်တော်တို့လာရတဲ့ဆိုတာဒီမှာခက်ခဲရှိတယ်ပေါ့ဆွေးရဲသားတွေကတော့ဘယ်လိုမှရေကိုရသားတော့ငရဲပြောခါလေဟိုမှာကတိုက်ပွဲကမကြမကြဖြစ်ကြကြောင်းပြန်ရအောင်မဟုတ်ခင်လေသူကလက်ရှိဘူတီတောင်မြို့နယ်တွင်တိုက်ပွဲညင်တဲ့လို့စီတောင်ကျေးရွာဘက်မှာတင်းဆောင်နေတဲ့ကံပြင်ကျေးရွာသားနှစ်ရက်50ခန့်ကတော့ပြီးခဲ့တဲ့စနေနေ့ကနေရကိုပြန်သွားကြပြီလို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးထွန် ဒီလိုမြန်မာတမရော်ဘက်ကတော့တေဆင်ဘာလ9ရက်ကထွက်ထွားတဲ့နောက်ဆုံးထုတ်ပြန်ချက်မှာတော့ဒီလ3ရက်နေ့ကစတင်ပြီး6ရက်နေ့ထိရခိုင်ပြည်နယ်ရတိတောင်ဘူဒီတောင်မြို့နယ်တွင်မှာတိုက်ပွဲနှဲဆုံး၄ကြိမ်နဲ့မိုင်းဖြစ်စဉ်3ကြိမ်ဖြစ်ပွားခဲ့ပြီးတမရော်ဘက်ကလည်းအရာရှိစစ်တီတို့ချက်ဆုံးတန်ရာရခဲ့ကြောင်းဖော်ပြထားပါတယ်။ တဖက်မှာလည်းအန်စီလက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်ရခိုင်တမရော်အေအေတမ်ဘလောင်တပ်ဖွဲ့တီအန်အယ်လီကိုကန်တပ်ဖွဲ့အမ်အမ်တီအေအေတို့ဟာငင်းချမ်းရေးလုပ်ငန်းစဉ်ရသိဆုံဆွေးနွေးဖို့မြန်မာငင်းချမ်းရေးကော်မရှင်နဲ့သဘောတူညီညာချက်ထုတ်ပြန်စာပြီးဖြစ်ပါတယ်။မြန်မာငင်းချမ်းရေးကော်မရှင်နဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေလှုပ်ဆောင်ဖို့ကြိုးပမ်းနေ ပြည်နယ်ဆက်ဆက်တဲ့ဒေသတွေမှာအခြေပြုလှုပ်ရှားလာနေတာဖြစ်ပြီးမြန်မာသမ္မတနဲ့လည်းထိတွေ့တိုက်ပွဲတွေအကြိမ်ကြိမ်ဖြစ်ပွားနေတာပါတိုက်ပွဲတွေကြောင့်ပလက်ဝါမျိုးနယ်နဲ့ဘုံနုကျုံမျိုးနယ်ထဲကတိုက်ပွဲဖြစ်ပွားရာဒေသဘက်ကရန်နဲ့ချီတဲ့ဒေသခံရွာသားတွေစစ်ဘေးတိမ်းရှောင်နေရပါတယ်ခင်ဗျာ
ရှင်များခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းကျန်းဖတ်တိုက်ခိုက်မှုတွေနောက်ပိုင်းရွေးညာမော့စလင်၏ပေါ်စစ်တပ်ကကျူးလွန်မှုတွေကိုဂျနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုဖြစ်အမေရိကန်အောက်လွှတ်တော်ကတတ်မှတ်ကြေညာခဲ့ပါတယ်ဒီကြေညာချက်ပေါ်သောရရှင်၏ဘယ်လိုထင်မြင်ယူဆကြပါသလဲဒီလိုအမေရိကန်အောက်လွှတ်တော်ရဲ့တတ်မှတ်ကြေညာချက်နောက်ဆက်တွဲဘယ်လိုအရေးယူမှုတွေဖြစ်လာနိုင်ပါသလ
ံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုင်းရဲ့လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေခင်ဗျာ။
သတင်းရှင်တွေအနေနဲ့အင်္ဂါနေ့ည9နာရီအစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ခုတစ်ခါမှာတော့ထိုင်းနဲ့မြန်မာပူးပေါင်းပြီးတော့မွေးရနိုင်နေဖို့ဆောင်ရွက်ချက်ကိုလည်းတင်ဆက်ပေးကြပါတယ်။ထိုင်းမြန်မာလာအိုသုံးနိုင်ငံနဲ့နယ်နိမိတ်ထိစပ်နေတဲ့ရွှေတရီကန်ဒေသမှာမွေးရစီဝါနှိမ်နင်းဖို့အတွက်မြန်မာနိုင်ငံဘက်ကနေပြီးတော့တပ်ဖွဲ့ဝင်အင်အား300ကိုလွှတ်လိုက်ပြီလို့ထိုင်းအိုင်နာပိုင်းတွေကပြောပါတယ်။ကမ္ဘာနာမည်ကျော်ဘောလုံးကလပ်အသင်းတစ်သင်းဖြစ်တဲ့ Real Madrid အသင်းအမှတ်တံဆိပ်တွေရိုက်နှိပ်ထားတဲ့ကာလာတန်ဘိုထိုင်းဘက်ငွေတန်ပေါင်း 3,800 လောက်တန်ဖို့ရှိတဲ့စိတ်ကြွဆေးပြား19တန်းကိုဖမ်းမိရတဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတွေမှာအဲ့လိုပြောသွားလဲဖြစ်ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မဟိမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာမွေးရစည်းဝါးတွေကိုစီမံချက်ချပြီးဇက်တိုက်ဖမ်းဆီးနေတဲ့ကြားကပဲစိတ်ကြွဆေးတွေပုံမတိုးပြီးတော့ဝင်လာနေတဲ့အပေါ်အိနီးချင်းနိုင်ငံတွေနဲ့ထိုင်းနိုင်ငံကြားဘလို့ပူးပေါင်းလှုပ်ဆောင်နေပါသလဲဆိုတဲ့သတင်းတောက်တွေရဲ့အမေးကိုချင်းရိုင်ဒေသစစ်ဦးစီးချုပ်ဝီချစ်ဝုံဆန်ကပြန်ဖြေတာကတော့မြန်မာနိုင်ငံဘက်ကတပ်ဖွဲ့တွေလွှတ်ထားတယ်ဆိုတာကိုထည့်ပြောသွားခဲ့တာပါဒါကတော့ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်စစ်တပ်ရုံးချုပ်မှဒီဇင်ဘာလ18ရက်နေ့နေ့လယ်ပိုင်းမှာလှုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာဖြစ်ပါတယ်။ဒါအပြင်ချင်းရိုင်ခရိုင်အတွင်းမှာစိတ်ကြွဆေးပြား19တန်းနီးပါးကိုဒီဇင်ဘာလ16ရက်နေ့ကဖမ်းမိခဲ့တဲ့အကြောင်းကိုလည်းဆက်ပြောသွားပါတယ်။ဒီဇင်ဘာလ16ရက်နေ့ည8နာရီအချိန်လောက်မှာထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကနေမဲဖားလွန်ခရိုင်တောလမ်းကိုဖြတ်ပြီးမဲကြံခရိုင်အတွင်းကဘ ਹੁ ယိုတင်လမ်းမအတိုင်းစိတ်ကြွဆေးတွေအမြောက်အများတဲလာနေပြီဆိုတဲ့သတင်းအရကြိုတင်စောင့်နေတဲ့အမှတ်3စစ်တပ်ကစစ်သေးရေးဂိတ်ဟာမူးယစ်မှောင်ခိုသမားတွေကိုဖမ်းဆီးဖို့အတွက်စောင့်ကြည့်နေခဲ့တာပါစစ်သေးရေးဂိတ်ကစစ်သေးနေချိန်မှာတိုယိုတာအမျိုးအစားအဖြူရောင်နဲ့အနက်ရောင်ကားနှစ်စီးဟာစစ်တပ်ရဲ့စစ်သေးရေးဂိတ်တွေမှာရက်မပေးဘဲထပ်ပြေးခဲ့တာကြောင့်နောက်ကနေလိုက်လံဖမ်းဆီးခဲ့ရမှာကားမောင်းသူတွေကတော့တောထဲကိုထွက်ပြေးသွားခဲ့ကြပြီးတဲ့နောက်မှာတော့စိတ်ကြွဆေးပြား19တန်းလောက်ကိုဖမ်းမိခဲ့တာပါအခုဖမ်းဆီးမိခဲ့တဲ့စိတ်ကြွဆေးပြားထုတ်တွေဟာ ကမ္ဘာနာမည်ကြီးဘောလုံးကလပ်အသင်း Real Madrid တစိုက်တွေရိုက်နှိပ်ထားတာကိုလည်းတွေ့ရပါတယ်။ထိုင်းဆိုရကတော့ဘူးရီစေဝါနှိမ့်နှင်းရေးတွေကိုဇက်တိုက်လှုပ်လာပြီး2018ခုနှစ်ထဲမှာတော့ချင်းရိုင်ခရိုင်ကနေလာတဲ့စိတ်ကြွစည်းပြားအလုံးရေတန်ပေါင်း380ကျော်လောက်ကိုဖမ်းမိခဲ့ပြီးဖြစ်ပါတယ်ရှင်
။မင်းမှတင်ပြပြထားတာဖြစ်ပါတယ်။ခုခါမှာတော့ American လွှတ်တော်မှာ2018တနှစ်တာအတွင်းအခြေအနေကိုတင်ဆက်ပေးကြပါတယ်။American Republican လွှတ်တော်မတ်တွေကဂျားကာလာရွေးကောက်ပွဲမှာအခွန်လျှော့ချမှုနဲ့စီးပွားရေးတိုးတက်လာတာတွေကိုအသားပေးဖို့ရည်ရွယ်ခဲ့ကြပါတယ်။ဒါပေမဲ့လည်း Internet Online မှာအချက်လက်တွေလုံခြုံရေးအပေါ်စိုးရိမ်ပူပန်မှုတွေကြီးထွားလာမှုလူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုနဲ့တရားရင်ကျုပ်တရားသူကြီးအဖြစ်အမိတင်သွေးခံရတဲ့ Brett Kavanaugh အရေးအခြေတည်ကိစ္စတွေကသာ2018ခုနှစ်အတွင်းမှာကြီးစိုးခဲ့တာပါ။American လွှတ်တော်မှာ2018တနှစ်တာအတွင်းအခြေအနေတွေကိုစုစည်းထားတဲ့ VOA ရဲ့လွှတ်တော်ဆိုင်ရာသတင်းထောက် Catherine Gibson ဆောင်းပါးကိုတော့မတ်သိန်းထက်ကပြောပြပေးပါလိမ့်မယ်
။ American လွှတ်တော်အတွင်းမှာတော့ Me Too လှုပ်ရှားမှုကအထွတ်အထိပ်ကိုရောက်ရှိခဲ့ပါတယ
်။ And they're having
တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတ Donald Trump အမည်စင်းတင်သွင်းလိုက်တဲ့ Brett Kavanaugh ကလိမ်ပိုင်းဆိုင်ရာတိုက်ခိုက်ခဲ့ပါတယ်လို့ Dr. Ford ကဆွတ်ဆွဲခဲ့တာပါ။Brett Kavanaugh ကဒီဆွဆွဲချက်တွေကိုခုခံချေပပါတယ်
။ This whole 2-week effort has been a
ဆန့်ကျင်ကန့်ကွက်မှုတွေအကြီးအကျယ်ရှိခဲ့ပေမဲ့လေ Republican တွေကြီးဆိုတဲ့အထက်လွှတ်တော်မှာ Kavanaugh ကိုပုတ်ခါတီးကမဲအတာနဲ့အတီးပြုတ်နိုင်ခဲ့ပါတယ်။ဂျားကလာရွေးကောက်ပွဲတွေကျင်းပမယ့်နှစ်အတွင်းပါတီတစ်ခုကြားသဘောတူညီမှုမရတာကြောင့်အစိုးရလုပ်ငန်းတွေရပ်နားရမယ့်အပေါ်မှာလည်းတစ်ဖက်နဲ့တစ်ဖက်အပြစ်ဖို့ခဲ့ကြပါတယ်။အထက်လွှတ်တော်လူနည်းစုကောင်းဆောင် Chuck Schumer ကအခုလိုပြောပါတယ
် Are they holding the government hostage over illegal immigration?
တရားမဝင်ဝင်ရောက်လာသူတွေအရေးကြောင့်သူတို့ကစိုးရလုပ်ငန်းတွေကိုရပ်ပစ်လိုက်မှာလား
ဒါပေမဲ့လည်းသိခါတော်ရဆရာ Billy Graham နောက်အထက်လွှတ်တော်အမတ် John McCain နဲ့နောက်ဆုံးတော့သမ္မတဟောင်း George Herbert Walker Bush တို့အတွေ့နိုင်ငံတော်ဇာပနတွေကျင်းပခဲ့ရတဲ့ကာလသုံးခုမှာတော့ပါတီဆွဲနိုင်ငံရေးတွေခဏနှားခဲ့ကြပါတယ်လွှတ်တော်အမတ်တွေကတော့ပြန်လည်ရွေးကောက်ခံရရေးအတွက်တစ်နှစ်လုံးအချိန်ပေးစည်းရုံးခဲ့ကြပါတယ်။ဒါပေမဲ့လည်း Republican တွေကတော့2018ခုနှစ်အတွင်းသူတို့ရဲ့ထူးထူးခြားခြားဥပဒေပြုမှုတွေအပေါ်မဲဆန္ဒရှင်တွေဘက်ကတုံ့ပြန်မှုမရဘူးဆိုတာကိုတွေ့ရှိခဲ့ကြပါတယ်။ Brookings Institute က Molly Reynolds ကအခုလိုပြောပါတယ်။
Passing a large tax cut for wealthy
လူချမ်းသာတွေနဲ့လုပ်ငန်းကြီးတွေကိုအကြီးအကျယ်အခွန်လျှော့ပေးတာမျိုးကမဲဆန္ဒရှင်အများပြားမျှော်လင့်နေကြတဲ့ကိစ္စမဟုတ်ဘူးဆိုတာရှင်းပါတယ်
။လွှတ်တော်အမတ်တွေကပြဿနာသစ်တွေအတွက်အပြေရှားဖို့လုံပန်းလာကြရတာနဲ့အတူပဲသတင်းတူတွေပြည်ပကဝင်ရောက်နှောက်ယှက်မှုတွေကြောင့်ထိခိုက်ခဲ့ရတာတွေကိုပြန်ပြီးတော့ပြင်ဆင်နိုင်ဖို့လူမှုကွန်ရက်မီဒီယာအကြီးအကဲတွေလည်းစ조사ခဲ့ရပါတယ်။အထက်လွှတ်တော်အမတ်မတ်ဝါနာကအခုလိုပြောပါတယ်
I'm afraid that we're on the cusp of a new generation of exploitation.
Online ပေါ်ကအခွင့်အရေးယူအမြန်ထုတ်တဲ့ခေတ်သစ်တစ်ခုရဲ့စကူးမကူးအခြေအနေကိုရောက်နေတဲ့အပေါ်စိုးရိမ်မိပါတယ်
။ American Mexico နယ်စပ်မှာမိသားစုတွေကိုခွဲခြားထိန်းသိမ်းနေအစိုးရရဲ့မူဝါဒကြောင့်လဲလူမှုကြီးကြပ်ရေးကိစ္စအခြေတင်ဖြစ်မှုကိုပိုဆိုးသွားစေပြီးသမ္မတ Trump ကတော့အရင်သမ္မတအဆက်ဆက်ကျင့်သုံးလာတဲ့မူဝါဒလို့ပြောပါတယ်။ Democrat တွေဘက်ကဒါကိုတုံ့ပြန်ပါတယ်။
When the president said this these actions are not
ဒီကိစ္စတွေကသူလုပ်တာမဟုတ်ပါဘူးလို့သမ္မတကပြောရင်တော့သူအမှန်ကိုမပြောတာဖြစ်နိုင်ပါတယ
်အမေရိကန်ကိုကလေးဘဝမှာရောက်လာကြပြီးတရားဝင်အထောက်အထားမရှိတဲ့ dreamers တွေလို့ခေါ်တဲ့လူ၈သိန်းကျော်ရဲ့အနာဂတ်ကလည်းမရေမယာဆက်ရှိနေပါတယ်အထက်လွှတ်တော်အများစုကောင်းဆောင် Mitch McConnell ကအခုလိုပြောပါတယ်
The common sense dictates that we cannot simply treat one symptom
ကျွန်တော်တို့ရဲ့ပြည့်စည်နေတဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကတချို့တလေကိုပဲကွက်ပြီးတော့ပြင်လို့မရနိုင်ပါဘူ
းတရားရေးပိုင်းမှာအရေးကြီးတဲ့အမည်စင်းတင်သွင်းမှုတွေကိုအစားထိုးနိုင်ရေးအထက်လွှတ်တော် Republican တွေကြားတိုးတက်အောင်လုပ်နိုင်ခဲ့ပြီမဲ့လဲမအောင်မြင်တဲ့ကိစ္စတွေလည်းရှိပါတယ် Brookings Institute က Molly Reynolds ကအခုလိုပြောပါတယ်
We saw Republicans try and fail on what was their probably
ရှင်းတာသူတို့ရဲ့အကြီးမားဆုံးရွေးကောက်ပွဲကတိကဝတ်ကတော့အထက်နဲ့အောက်လွှတ်တော်နှစ်ရက်သမ္မတရွေးကောက်ပွဲတွေမှာမဲဆန္ဒရှင်တွေကသာမဲပေးမယ်ဆိုရင် Obamacare တက်တာတဲ့ကျန်းမာရေးဆောင်ရှားမှုဥပဒေကိုပြင်ပါမယ်ဆိုတော့ Republican တွေရဲ့အကြီးမားဆုံးရွေးကောက်ပွဲကတိကဝတ်လို့ဆိုနိုင်တဲ့ကိစ္စကိုစ조사ပြီးတော့မအောင်မမြင်ဖြစ်ခဲ့ကြပါတယ်
နိုဝင်ဘာလကချင်းပတဲ့ဂျားကာလာရွေးကောက်ပွဲတွေမှာအောက်လွှတ်တော်ကိုဒီမိုကရက်တစ်ဘက်ကထိန်းချုပ်လိုက်နိုင်တာကြောင့်ဒီမျှော်လင့်ချက်ကတော့အဆုံးသတ်သွားပါပြီ လွင်မှုကြီးချက်ရေးကိစ္စကြောင့်အစိုးရအသုံးစရအပေါ်ပါတီကြီးနှစ်ခုကြားမပြေမလည်ဖြစ်နေကြတာနဲ့ဒီနှစ်ကိုစခဲ့သလိုအလားတူအခြေအနေမျိုးနဲ့2018ခုနှစ်ကုန်ဆုံးလာတာဖြစ်ပါလေရှင
်မတ်တကြီးထပ်တင်ဆက်ပေးထားတာဖြစ်ပါတယ်ခုတစ်ခါ VOA ရဲ့သောတာရှင်တွေအတွက်ဆောင်းသချင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ် Christmas အကျိုးသချင်းတစ်ပုဒ်ဖြစ်တဲ့ Jingle Bells ကို Kyle Massey က Hip Hop Style နဲ့တည်ဆူထားပါတယ်နားဆင်ပါရှင် Yeah me I don't do reindeer too well So I got poodles and dogs and cats and a big red sleigh with TVs in the headrest Yes, sir. Let me talk to him. Dashing through the snow in a one-horse open sleigh. Building a snowman and having lots of fun 'cause we got presents today. Bells on bobtails ring, making spirits bright. We got a good look at old Saint Nick because we stayed up late last night. Sing! Jingle bells, jingle bells. Chris Kringleland, celebrate this magic time with all my friends and all my fam. Let's light the fireplace, wrap gifts and decorate. Let's do the things we always do around the holidays. Let's pull the sled out so we can have a great time. Take turns pushing each other down the mountainside. 'Cause all we have to do today is laugh and play while we sing and we jingle all the way. Hey! Jingle bells, hey! Jingle bells. ဒီရေကတင်ဆက်ပေးထားတဲ့ဆောင်းသချင်းလေးကိုသောတာရှင်တွေနှစ်သက်ကြမယ်လို့မျှော်လင့်ပါတယ်ရှင်။ဒီညနေခင်းအတွက်သတင်းလှတွေကတော့ဒီလောက်ပါပဲ။ဒီညနေခင်းအစည်းအဝေးထုံးလင်ပြီးတော့မကြခင်မှာတော့ VOA ရဲ့ရုပ်မြင်သံကြားအစည်းအဝေးကိုလေ HSS7 ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုမဆုမြတ်မုံကကြီးညာပေးပါလိမ့်မယ်။
အာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်နိုင်ရေးအတွက်ပါကစ္စတန်နိုင်ငံရဲ့စီစဉ်ပေးမှုနဲ့အမေရိကန်နဲ့တာလီဘန်ကိုယ်စားလှယ်တွေကြား RS စော်ပွားများပြည်ထောင်စုမှဒီကနေ့စတင်ဆွေးနွေးကြပါရယ်စစ်တမ်းခံရတဲ့အိမ်နီးချင်းအာဖဂန်နစ္စတန်မှာငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးအတွက်ပါကစ္စတန်အစိုးရကဒီနိုင်ငံကအတိုင်းဝိုင်းနဲ့အတူစူးစမ်းကူညီသွားဖို့ကတိပြုတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူကဆွေးနွေးပွဲမစခင်မှာပဲထပ်ပြီးတော့အာမခံခဲ့ပါရယ်ပြင်းထန်နိုင်ငံ Strasbourg မြို့ Christmas Day ပြစ်ခတ်ခံရမှုမှာဒဏ်ရာရထားသူနောက်တစ်ယောက်သေဆုံးသွားတဲ့အတွက်စုစုပေါင်းသေဆုံးသူ9ယောက်ဖြစ်သွားပါတယ်။9ယောက်မြောက်တနင်္ဂနွေနေ့ကသေဆုံးသွားသူကတော့36နှစ်အရွယ်ပိုလန်နိုင်ငံသားဖြစ်တယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောပါတယ်။ Donald Trump အဆိုရနဲ့လွှတ်တော်ကြားဗန်နာရေးအသုံးစရိတ်သဘောတူညီချက်မတရားဘူးဆိုရင်လာမယ့်တောက်ချာနေ့ညတကောင်မှာ American အဆိုရလက်ပတ်နေတဲ့လုပ်ငန်းအားလုံးရဲ့၄ဘုံတစ်ဘုံရပ်ဆိုင်းသွားနိုင်ခြေရှိနေပါတယ်။ညှိနှိုင်းနေတဲ့အသုံးစရိတ်ကိစ္စတွေထဲမှာ Donald Trump အဆိုပြုထားတဲ့တရားမဝင်ဝင်ရောက်လာသူတွေကိုဟန်တာရေး American နဲ့ Mexico နယ်ကြားတိုင်းကာဖို့အတွက်ငွေကြေးသုံးဆွဲဖို့ပလဲပါဝင်ပါတယ်။ဥရောပ Champions League ဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုဒီကနေ့မဲနိုင်ကြီးညာခဲ့တာမှာအင်္ဂလန်ကဒီ Manchester United အသင်းကပြင်သစ်က Paris Saint-Germain အသင်းနဲ့တွေ့မှာဖြစ်ပြီးတော့ Liverpool ကတော့ Germany ကနာမည်ကြီး Bayern Munich နဲ့တွေ့မှာဖြစ်ပါတယ်ဒရင်နောက်ဂျမာကရှိုဂျီကိုအသက်ဖြတ်မှုအတွက်ဆာဒီအိရှိမင်းသားမှာအပြစ်ရှိတယ်ဆိုတဲ့အမေရိကန်အထက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုဆာဒီအာရေဗျအစိုးရကပယ်ချလိုက်ပါတယ်အခြေအမြစ်မရှိတဲ့ဆွဆွဲချက်တွေအပေါ်အခြေခံနဲ့အမေရိကန်အထက်လွှတ်တော်ရဲ့ယက်တီချက်ကိုဆာဒီအာရေဗျကအပြစ်တင်တယ်လို့နိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်ရှင
်သတင်းကြီးချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့မတ်တင်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ကျွန်မအီသန်စင်ပါရှင် View American တန်ညပိုင်းမြန်မာဘာသာစီစဉ်နေကိုတော့ည9:00နာရီလိုင်းဒိုမီတာ24-25နဲ့58တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။နားဆင်တဲ့သောတာရှင်ပေါင်းကိုထူးပဲကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.